စကိုင်းတိုင်းဒေသကြီးဒီပေးရင်မြို့နယ်အစီအစဉ်လက်ရက်ကုန်းကြေးရွာဖုံးတော်ကြီးကျောင်းတိုက်ခိုက်ခံရတဲ့ဖြစ်စဉ်ပေါ်မှာတော့မြန်မာစစ်တပ်နဲ့ပြည်သူဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ချာမှာပြောဆိုချက်တွေကကွဲလွန်နေပါတယ်ဒီတိုက်ခိုက်မှုတွေမှာတော့ကလေးငယ်ခုနှစ်ဦးအပါအဝင်13ဦးသေဆုံးခဲ့ပြီးတော့ဖမ်းဆီးခံရသူတချို့လည်း၄ရက်ကြာတဲ့အထိပြန်ပြီးတော့မလွတ်လာသေးတ စာတင်ကြောင်းကိုစက်တင်ဘာလ16ရက်နေ့နေ့လယ်ပိုင်းမှာမြန်မာစစ်တပ်ကနေပြီးတော့လေကြောင်းကနေပစ်ခတ်ခဲ့လို့ကလေးငယ်9ဦးအပါအဝင်စစ်စုပေါင်း73ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကအတည်ပြုပြောပါတယ်။စစ်ကောင်စီဘက်ကတော့ PDF နဲ့ KIA လက်နက်ကင်အဖွဲ့တွေကရွာသားတွေကိုဖုံးကြီးကျောင်းအောက်မှာနေခိုင်းပြီးတော့လူသားတိုင်းအဖြစ်နဲ့တုံးချခဲ့တာကြောင့်တိုက်ခိုက်ခဲ့တဲ့အချိန်မှာထိခိုက်ခဲ့တာဖြစ်တယ်လို့ဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထိခိုက်သေဆုံးတဲ့ဒဏ်ရာရတဲ့အရေးအတွက်ကတော့အတည်ပြုပြောဆိုတာမရှိပါဘူး။တိုက်ခိုက်မှုဖြစ်ပွားပြီးဒဏ်ရာရခဲ့တဲ့ကလေးငယ်တွေပါဝင်ဒေသခံ19ဦးကိုစစ်ကောင်စီဘက်ကရေဦးမြို့ပေါ်ကိုခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ကားမမှုခေါ်သွားတဲ့2ဦးကိုပြန်လွှတ်ခဲ့ပြီးမဲ့ကလေးငယ်12ဦးအပါအဝင်စစ်စုပေါင်း18ဦးဒီနေ့ထိပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့လက်ရကုံကြီးရွာသား2ဦးကအခုလိုပြောပါတယ
်။လူကြီးကတော့ကလေး12ယောက်ပဲ။မိသားစုနဲ့ဆက်သွယ်ရတာကလေး2ယောက်လောက်ပဲရှိတယ်ဗျ။ဒါကနေရထိုင်ရတာတော့မှဆင်းပြေးတယ်ဆေးကုပေးတယ်ဆိုတော့လမ်းကတင်းပို့တယ်ဗျ။လာနေအာမခံတာမရှိတော့စိုးရင်တာပေါ့ဗျာသူတို့ဘာဘလိုများနေထိုင်ရတော့ဘာညာဘာမှသတင်းများတော့ကြတော့အကုန်လုံးစိုးရင်နေကြတော့ဒီလိုအလုံးပဲတို့ဘောမှာလိုက်ဆောင်သားတွေမရှိဘူးဗျာကျွန်တော်တို့မှာမျိုးဘောတက်ရတဲ့ရေချင်မရှိသေးပါဘူးဗျာသူတို့ဒီကရားမယ်ရားနိုင်မယ်သတင်းတွေကိုပဲစောင့်မျှော်ပြီးတော့နေရတယ်ဗျာကျွန်တော်တို့မျိုးဘောမှာမတက်ရဲပါဘူးဗျာသူတို့ကယောက်ျားလေးမှလည်းအကုန်လုံးတို့ဖမ်းလာပါဗျာ
စစ်ကောင်စီဘက်ကတော့တယောက်ကမှဒဇဂန်နီနဲ့ခေါ်ဆောင်သွားတာမရှိဘဲနဲ့ဒဏ်ရာရရှိနေတဲ့တပင်းတို့ကဆေးရုံတွေမှာဆေးကုသပေးနေတာဖြစ်တဲ့အကြောင်းရှင်းပါလေစစ်ကူတာနီရဲ့ဒေသခံရွာသားတချို့ရဲ့ပြောဆိုချက်ဗီဒီယိုတွေနဲ့အတူစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြန်လည်ရှင်းလင်းပါတယ်
။လူရီဝင်တဲ့ကျွန်တော်တက်ကနေပြီးတရားခံအပြည့်ဖမ်းဆီးသွားတယ်လို့ဘာလို့ဒါမဟုတ်လို့ရေးသေးတယ်။အဲ့လိုရေးတဲ့အပြင်ကပဲဒီကျွန်တော်အနေနဲ့စစ်ကူတာပြီးနေတယ်ကလေးငယ်နှစ်ယောက်ဆိုရင်ဒဏ်ရာပြင်းထန်လို့မလို့ကျွန်တော်ရဟရင်နဲ့ချက်ချင်းစစ်စင်းုံကိုပို့တာဖြစ်တယ်။သူတို့အနေနဲ့ကလည်းရေးဦးတို့အဲ့ဒီဘေးရဲတို့မှာဆေးရုံတွေမှာရှိပါတယ်။ခုချိန်ဒီကူတာပြီးနေလို့ရှိပါတယ်။
လေကြောင်းကတိုက်ခိုက်ခဲ့တဲ့နေရာဟာ KIA နဲ့ PDF တပ်တွေလက်နက်တွေလွှဲပြောင်းပို့တဲ့နေရာဖြစ်အုံချနေတယ်လို့ရွာသားတွေကလူသားတိုင်းဖြစ်အုံချခံရတယ်လို့စစ်ကောင်စီဘက်ကဆွဆွဲပါတယ်ဒေသခံတွေနဲ့ PDF အဖွဲ့ဝင်တွေကတော့ကလေးငယ်တွေစာသင်ကြားနေတဲ့အချိန်မှာရွယ်ချက်ရှိရှိနဲ့ကလေးတွေရှိတဲ့နေရာကိုစစ်ကောင်စီဘက်ကလေကြောင်းကနေရုတ်တရက်ပစ်ခတ်ခဲ့တာဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားနေတာမဟုတ်ဘဲနဲ့တစ်ဖက်သက်မစင်မချင်းပစ်ခတ်ခဲ့တာလို့ပြောဆိုပါတယ်တပိန်းမျိုးနယ်ဒေသခံတွေကတော့အခုလိုကလေးငယ်တွေသေဆုံးတဲ့အထိပစ်ခတ်ခံရတဲ့အတွက်စိုးရင်ထိလန့်နေပါတယ်ဒေသခံတူကအခုလိုပြောပါတယ်
စာတင်ကြောင်းကိုကလေးကိုအဓိကပြင်မှတ်ထားပြီးတိုက်ခိုက်တယ်လို့ဖြစ်တဲ့အတွက်ဒီသူတွေကတော့အထိတ်တလန့်ဖြစ်နေကြတာပေါ့ဘာလို့လဲဆိုတော့ဂျေးရွာကိုဥတီပြီးဖြစ်သွားတာဖြစ်တဲ့အတွက်တမျိုးနယ်လုံးကရွာသူရွာသားတွေကအထိတ်တလန့်ဖြစ်ပြီးတော့ရွာတွေထဲကိုမနေရဲလောက်အောင်ကိုဖြစ်နေကြတယ်ဗျအဲအဲ့ဒါမျိုးအဖြစ်ဆိုးတွေကိုနောက်ထပ်ထက်ကြုံမှဆိုးတဲ့အတွက်ကြောင့်မို့ရွာတိုင်းလူလူကဒီမှာစစ်ကြောင်းဝင်နိုင်တယ်ဆိုတော့ကောလာဟလတွေကြောင့်ကျွာထဲမှာမနေရဲပဲနဲ့အဲကျွာပြင်တွေစိုးတွေထဲမှာနေနေကြတာမျိုးတွေဖြစ်နေက
ြကုလသမဂ္ဂကလေးများရမုံငွေဖွဲ့ UNICEF အဖွဲ့ကတော့တပိန်းမြို့နယ်စာသင်ကျောင်းတက်ခဲခံရပြီးတော့ကျောင်းသူကျောင်းသားအနည်းဆုံး15ဦးပျောက်ဆုံးနေတဲ့အတွက်အ мян ဆုံးပြန်လွှတ်ပေးဖို့ကြေညာချက်ထုတ်ပါတယ်ကလေးငယ်တွေကိုအန္တရာယ်ကင်းကင်းနဲ့ပြန်လွှတ်ပေးဖို့အပြင်စာသင်ကျောင်းတွေဟာဘီကင်းလုံကျုံတဲ့နေရာတွေဖြစ်ဖို့နဲ့ကလေးငယ်တွေကိုဘယ်တော့မှတိုက်ခိုက်မှုမလုပ်ဖို့ UNICEF အဖွဲ့ကသတိပေးပါတယ်ဒီတက်ခတ်မှုနဲ့ပတ်သက်ပြီးတော့ရာဇဝတ်မှုကျူးလွန်သူတွေကိုတာဝန်ခံယူမှုရှိစေရတဲ့အတွက်ဖြစ်နိုင်တဲ့နည်းလမ်းတွေနဲ့အရေးယူနိုင်အောင်လို့ဆောင်ရွက်ကြဖို့နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထောင်ညီလာခံကိုတက်ရောက်နေတဲ့ကမ္ဘာခေါင်းဆောင်တွေကို Save the Children ရဲ့အာရှဒေသဆိုင်ရာညွှန်ကြားမှု Hassan No Sadiq ကလည်းတိုက်တွန်းထားပါတယ်။ဒါ့အပြင်ကုလသမဂ္ဂလူညွှန်ကောင်စီအနေနဲ့မြမရေးနဲ့ပတ်သက်ပြီးတော့အ мян ဆုံးအစည်းအဝေးခေါ်ယူဖို့နဲ့ကလေးသင်ငယ်ခွင့်ရေးအားလုံးကိုအကောက်အွယ်ပေးနိုင်မယ့်ဆုံးဖြတ်ချက်တစ်ခုချမှတ်ဖို့အပြင်အာဆီယံအနေနဲ့လည်းအယူဆောင်တာတွေပို့ပြီးတော့လှုပ်ဆောင်ဖို့ဟဆန်နော့ဆာဒီကပြောကြားခဲ့တဲ့အကြောင်း Save the Children အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ